သာကအကြီးဆုံးဆေးရုံဖြစ်တဲ့ FIFA ဆေးရုံဝင်တဲ့နဲ့တာဖာမီရဲ့ဌာနအဆောင်ကိုတောက်ချန်နေကအစ္စရေးဒုံးကျည်ထိပြီးနောက်မှာဆေးရုံမှာခိုလုံနေကြတဲ့ပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးနေကြရပါတယ်။ဆိုရှယ်မီဒီယာမှာတင်ထားတဲ့ရုပ်သံတွေနဲ့သတင်းဌာနတွေကစစ်စစ်ထားတဲ့ဗီဒီယိုတွေထဲမှာတော့ပြင်ပလူနာဌာနအပြင်ဘက်မှာဖျော်ဖျဲဖြစ်နေတဲ့မြင်ကွင်းတွေကိုတွေ့ရပါတယ်။ဟာမတ်ထိန်ချုပ်ထားတဲ့ဂါဇာကျမ်းမာရေးဌာနရဲ့ပြောဆိုချက်အရအဲ့ဒီဆေးရုံမှာလူတောင်းနဲ့ချီခိုလုံနေကြတယ်လို့ဆိုပါတယ်။အစ္စရေးဘက်ကတော့ဟာမတ်ကဆေးရုံတွေကိုအကာအဝယ်ယူပို့အောင်နေတယ်လို့သွတ်သွက်ပြီးရှီဖာဆေးရုံအောက်မှာဟာမတ်ရဲ့ကုကေးစင်တာတစ်ခုရှိတယ်လို့အကြောင်းပြပါတယ်။ဒါကိုဟာမတ်နဲ့ဆေးရုံဝန်ထမ်းတွေဘက်ကတော့ညှင်းဆိုပါတယ်။ဒီပိုင်းထဲမှာပဲတောက်ကြနေမှာဂျနီဗာကကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံအမတ်ကြီးအီဗရာဟင်ခရရှိကဂါဇာကမ်းပြောင်မှာအစ္စရေးရဲ့ကျူးလွန်မှုတွေကိုယူကရိန်းရေးမှာရုရှားရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့နှိုင်းယှဉ်ပြီးအနောက်နိုင်ငံတွေရဲ့မတူညီတဲ့ရည်တည်ချက်တွေကိုဝေဖန်ပစ်တင်လိုက်ပါတယ်။ယူကရိန်းမှာခလတာရေနဲ့တက်စစ်ပြတ်တောက်သွားတော့ကရုရှားဘက်ကရပ်သားခြေကန်အဆောင်တွေကိုတိုက်ခိုက်ခဲ့တာအတွက်ဥရောပသမဂ္ဂအကြီးအကဲကစစ်ရာဇဝတ်မှုမြောက်တယ်လို့ထွက်ပြောခဲ့တာကိုဥပမာပေးပြီးဂါဇာကိုပိတ်ဆို့ဖြတ်တောက်နေတာနဲ့အော်တိုဘာ17ရက်ခဲကတက်စစ်မီးပြတ်တောက်ပြီးရပ်သားတွေထိခိုက်နေတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေကလေပြေထိုးပြီးအစ္စရေးရဲ့ဟာမတ်ပေါ်တိုက်ခိုက်ပိုင်ခွင့်ကိုခုခံပေးနေကြတယ်လို့ပါလက်စတိုင်းသံမတ်ကြီးကဝေဖန်ထားပါတယ်။အစ္စရေးစစ်တပ်စစ်ဆေးရေးအကြောင်းဂါဇာမှာပါလက်စတိုင်းသေဆုံးသူဦးရေကမျိုးသမီးနဲ့ကလေးသူငယ်အများစုအပါအဝင်လူ 1,800 ကျော်သွားပြီလို့ဟာမတ်လက်အောက်ခံဂါဇာချမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဟာမတ်ရဲ့အရင်လကခဏဦးတိုက်ခိုက်မှုကြောင့်အစ္စရေးဘက်ကရပ်သားအများစုပါဝင်တဲ့လူ 1,400 ကျော်သေဆုံးခဲ့ပါတယ်။